KNU ကရင်မျိုးသားစည်းရုံးထိန်းချုပ်နယ်မြေဖြစ်တဲ့ပဲခူးတိုင်းညောင်လေးပင်ခရိုင်တွေကကြောက်ကြီးမြို့နယ်နဲ့မုံမြို့နယ်မှာအောက်တိုဘာလ10ရက်နေ့တုန်းကစစ်တပ်ရဲ့ပစ်ခတ်မှုကြောင့်အသက်14နှစ်အရွယ်ကလေးငယ်တဦးအသက်ဆုံးခဲ့ရပြီးတော့၈ယောက်ဒဏ်ရာရခဲ့ပါတယ်။ကြေးရွာတွေဘက်ကလည်းစစ်ကောင်စီဘက်ကလက်နက်ကြီးတွေနဲ့လိုက်ပြီးတော့ပစ်နေတာကြောင့်ဒေသခံတွေဘေးလွတ်ရာကိုတိမ်းရှောင်နေရပါတယ်။ဒီအကြောင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်။
KNU ထိန်းချုပ်ထားတဲ့ကြောက်ကြီးမြို့နယ်နဲ့မုံမြို့နယ်တွေမှာတိုက်ပွဲမဖြစ်ပဲစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့အော်တိုဘာလ10ရက်နေ့ကပစ်ခတ်ခဲ့တယ်ဆိုပြီးဒေသခံတွေကပြောပါတယ်။ပစ်ခတ်မှုအတွင်းမုံမြို့နယ်တွေကအသက်14နှစ်အရွယ်ကလေးငယ်တစ်ယောက်သေဆုံးခဲ့ပြီးတချို့ထိခိုက်ဒဏ်ရာရခဲ့တယ်ဆိုပြီးဒေသခံတစ်ယောက်ကပြောပါတယ်။
ဖယ်လေးရင်းလေး 9:20 မှာအဲ့မှာခမရ439ကပြစ်တာမှာဟာတာ439လက်နဲ့ကြီးပြစ်တာမှာဟာကြော်လက်ကြီးရောက်ကြရောက်ပောက်ဝေးပြီးတော့မယူရတိနိုင်ပြီးတော့အသက်14နှစ်ပေါ့သူကထိပြေးသေးသွားရဲ့အိမ်တိုင်းရက်ပြစ်သေးသွားရဲ့ဟာတာမုံမြင့်တယ်ကမှာမဟုတ်ပဲအဲ့10ရက်နေ့အနေနဲ့ 9:20 မှာလဲရှိသွားအရှိခိုက်စကားနေခမရ300ကျွန်တက်ရင်လည်းလက်နဲ့ကြီးနဲ့လုံးပြစ်တော့တနက်ကွင်းကြီးရောက်ကြရောက်ပောက်ဝေးပြီးတော့ကြီးရောက်တောင်းလိုက်ဆရာတော့ဥကောဝိတ54နှစ်ပေါ့လက်နဲ့ကြီးစာရှိမှာဟုတ်ကဲ့အဲကြောက်ရင်းနေတဲ့နေမှာထိတာလူ3ယောက်အမှတိုင်နေပေါ့အဲသောပွားစိတ်35နှစ်နော်လာဒူ32နောက်နော်ကဲဘလူးမူးဆိုတာသူ့သမီးပေါ့နှစ်ကလေးပေါ့နွားနဲ့ကောင်နဲ့သိပါတာပေါ့နွားနဲ့ကောင်နဲ့ထိပြီးတော့
စစ်တပ်ရဲ့ခလာရ26တရင်ခမရ439ခမရ339ခုံတို့ကနေလက်နဲ့ကြီးတွေနဲ့ပြစ်ခတ်နေလို့ကြောက်ကြီးနဲ့မုံမြို့နယ်တွေကဒေသခံတွေဘေးလွရာကိုထွက်ပြေးပြီးတော့စိုးရိမ်နေကြရတယ်လို့လည်းပြောပါတယ်
အနေဒီ439တို့ဒီ339တို့ရယ်မကြာကျွန်တော်ရွာရယ်ပဲပြည့်ထဲနေရလေရွာရယ်ရတူကြည့်လို့ထွက်ကြည့်လိုက်နည်းနည်းလေးညင်မယ်ဆိုလို့လာရယ်သူကထွက်ပြည့်ထဲရွာကိုထိလိုက်အိမ်ကိုထိလိုက်လူကိုထိလိုက်နေပဲအဲ့မှာတန်ရလေးနေရွာလိုက်ရယ်ဘလို့မှရွာချင်းမကက်ရတော့
စစ်တပ်ဟာကရင်လူတို့ကိုမှမဟုတ်ပဲတိုင်းရင်းသားနယ်မြေမှာရှိနေသူတိုင်းကိုပြစ်မှတ်ထားနေတယ်ဆိုပြီး KNU ရဲ့ပြောခွင့်ရဖရိုကလဲဆေးကလည်းအခုလိုပြောပါတယ်
ဟုတ်ကဲ့ကရင်လူတို့ကမကပဲပေါ့နော်ကျန်တဲ့သူ့ကိုပြစ်တတ်တာစိုက်ကျင်တဲ့ကျွန်တော်တို့ EAO အဖွဲ့ကြီးရဲ့အတွင်းထဲမှာရှိတဲ့တည်သူတွေကိုဒီလိုပဲလှောက်ဆောင်ကြပါတယ
်။အော်တိုဘာလ10ရက်နေ့တနေ့တည်းမှာပဲစစ်ကောင်စီတပ်တွေဘက်ကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်နန္နမိတ်ကျေးရွာအတွင်းမှာရှိတဲ့ဦးတင်ထွန်းရဲ့နေအိမ်ကိုကျရောက်ပောက်ကွဲခဲ့ပြီးအသက်60ရွယ်ဦးတင်ထွန်းအသက်58နှစ်အရွယ်ဒေါ်မြင့်သေးအသက်35နှစ်အရွယ်မတ်မာလာအသက်2နှစ်အရွယ်မောင်ပြည့်စုံတို့၄ဦးလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။စစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ကြားတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ်စတင်ချုပ်ဆိုခဲ့တာ၈နှစ်ပြည့်ထိမ့်မှတ်ပွဲကိုနေပြည်တော်မှာကျင်းပဖို့အတွက်စစ်ကောင်စီဘက်ကပြင်ဆင်နေပါတယ်။တနိုင်ငံလုံးအပြစ်ခတ်ရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့အထက်ကအဓိကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကြီးဖြစ်တဲ့ KNU ကရင်မျိုးသားအစည်းအရုံးချင်းမျိုးသားတပ်ဦး CNF မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABS ရဲတပ်က2015ခုနှစ်ကလက်မှတ်ရေးထိုးခဲ့တဲ့ NCA စာချုပ်ဟာ2021ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးကတည်းကပြည့်ပြည့်သွားပြီဆိုပြီးကြေညာချက်ထုတ်ပြန်ခဲ့ပါတယ်ရှင်။